ချင်းပြည်နယ်မင်းတပ်မြို့မှာအချိန်အခါမဟုတ်ဘဲနဲ့မိုးသီးထန်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်တာကြောင့်နေအိမ်တွေအများအပြားပျက်စီးခဲ့တယ်လို့လူထိခိုက်မှုလည်းရှိခဲ့ပါတယ်။လာမယ့်ရက်တွေထဲမှာလည်းမိုးရွာသွန်းနိုင်ခြေရှိနေသေးတယ်လို့မိုးစလကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာမတ်လ21ရက်မနေ့မနက်ပိုင်းကမိုးရွာသွန်းပြီးညနေပိုင်းကဆာလို့လေပြင်းတိုက်ခဲ့တာပါ။လေပြင်းတိုက်ခိုက်တဲ့အချိန်ကြောင့်လူနေအိမ်တွေစိုးစိုးရွားရွားပျက်စီးခဲ့ရပြီးလူထိခိုက်တာတွေလည်းရှိခဲ့ပါတယ်။ဒီအချိန်လေးနဲ့ပတ်သက်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။အင်ကွန်မိုးရီလန်နဲ့တချို့ဆိုရင်သွမိုးရီလန်နာထဲမှာပဲနဲ့ထုတ်တန်းနေပါ။တခါတည်းပါသွားတာပေါ့နော်။တချို့ဟိုဆိုရင်လည်းအိမ်တုန်နေနေပါတချို့ပြိုသွားတဲ့နေရာတွေရှိတယ်။အင်ကွန်မိုးရီပါသွားတယ်၊တစ်ပင်နေကုန်လဲတယ်။စသဖြင့်ပေါ့နော်။တော်တော်ပြင်းပြင်းထန်ထန်ပဲ။လန်းနေပိတ်တယ်ပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်အနေခေါင်ခေါင်မှာအဲ့လိုကြီးရုတ်တရက်မိုးတာရောင်မှာလေမိုးတိုင်းတက်တယ်ဆိုတော့ရှားလေးရှားတာပေါ့အဲ့လိုမျိုးတော့ဖြစ်တယ်အဲကျွန်တော်တိုက်နေတဲ့နေ3 4မှာရှိတဲ့ရွာတော်တော်များများတော့ပျက်စီးကြတယ်အဲ့လိုမျိုးနေကြီးရွာပေါင်းနေဆုံး40 50တော့ရှိမယ်ခင်ဗျအိမ်ခြေပေါင်းရာနဲ့ချီတယ်ဆိုတော့လေအိမ်တိမ်ကိုပျက်စီးတာအကြီးကျယ်ပျက်စီးတယ်ဆိုတော့လေလူထိခိုက်ဒဏ်ရာရတော့ရှိတယ်သမိုးရှာတာညာအဲ့လိုမျိုးတချို့အနေနဲ့ကျတော့ညာချင်းမင်းကြီးအိမ်ကြီးပြိုလာတော့ကြီးရသွားရပုံးကရဲ့လူတွေရှိတော့လေအဲ့လိုမျိုးထိခိုက်တရံရတဲ့လူတော့ရှိတယ်ခင်ဗျအတေးဆုံးတယ်လို့တော့မကြားမိဘူးခင်ဗ
ျလူထိခိုက်ပြီးနေအိမ်တွေပြိုကျပျက်စီးတာကြောင့်ဒေသခံတွေမှာနေထိုင်ရေးအခက်အခဲနဲ့ရင်ဆိုင်နေရပြီးပျက်စီးသွားတဲ့နေအိမ်တွေပြန်လည်ပြုပြင်ဖို့သွန်မိုးတွေလိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒါအပြင်အခုလိုအချိန်အခါမဟုတ်မိုးရွာသွန်းတာကြောင့်စကိုင်းတိုင်းတွေကတောတောင်တွေထဲမှာစီပေးရှောင်နေရတဲ့ဒေသခံတွေမှာလည်းနေထိုင်စားသောက်ရေးအခက်အခဲတွေရှိနေပါတယ်။အခုလိုအချိန်အခါမဟုတ်မိုးရွာသွန်းပြီးလေပြင်းတိုက်တာဟာအနောက်လီနဲ့အတူပါလာတဲ့မိုးတိမ်တိုက်တွေအပြင်ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်မှာရှိတဲ့မိုးတိမ်တောင်တွေကြောင့်ဖြစ်တယ်လို့မိုးစလဌာနကပြောပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာမိုးရွာနေတာဖြစ်ပြီးတော့ရပိုင်းအတွင်းမိုးရွာသွန်းတာလျော့နေသွားမယ်လို့မိုးစလဌာနကတာဝန်ရှိသူကအခုလိုပြောပါတယ
်။မိုးရွာတော့တကယ်လည်းနိုင်ရောဒီမှာရောင်းလို့တော့ကိုရင်းနေရောအများကြီးရောပြောတာနဲ့ဒီမိုးနဲ့တော့အနေဥစ္စာကြီးတာဒီကနေရောပြတ်သွားနိုင်တဲ့အခြေအနေ
မတ်လ22ရက်ဒီကနေ့မိုးစလရဲ့ထုတ်ပြန်ချက်မှာတော့လာမယ့်ရက်တွေအတွင်းချင်းပြည်နယ်နဲ့ကယားပြည်နယ်မှာနေရာကျဲကျဲနဲ့စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာနေရာစိတ်စိတ်ကျန်တဲ့တိုင်းဒေသကြီးတွေမှာမိုးထစ်ချုံရွာနိုင်ပြီးရွာရံရာနှုန်းပြည့်ရှိတယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ